မြန်မာနိုင်ငံထဲမှာလူခွင့်ရေးချိုးဖောက်မှုတွေကိုလွတ်လွတ်လပ်လပ်စုံစမ်းဖော်ထုတ်နိုင်ဖို့လူခွင့်အရေးကော်မရှင်ဥပဒေပြင်ဆင်ရေးအတွက်အရက်ဖက်အဖွဲ့အစည်းတွေဟာဥပဒေချမ်းဆိုင်ရာလွှတ်တော်ကော်မတီတွေနဲ့တွားရောက်တွေ့ဆုံခဲ့ကြပါတယ်။လူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားမှုတွေကတခုဖြစ်တဲ့ဥပဒေပြုအမတ်တွေနဲ့ဒီတွေ့ဆုံမှုမှာဘလို့အလားအလာအခြေအနေတွေရှိနေသလဲဆိုတာမတ်စုမွန်ကမေးမြန်းတင်ဆက်ထားပါတယ်ရှင်။
လက်ရှိမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့တက်တဲ့ဟာလာမယ့်စက်တင်ဘာလအတွင်းမှာကုံဆုံးတော့မှာဖြစ်တဲ့အတွက်အသစ်ပြန်လည်ဖွဲ့စည်းမဲ့ကော်မရှင်တစ်အနေနဲ့ပိုလွတ်လပ်ပြီးတော့ထိထိရောက်ရောက်ဆောင်ရွက်လုပ်ကိုင်နိုင်မှုဒီကော်မရှင်ရဲ့ဥပဒေကိုအမြန်ဆုံးပြင်ဆင်မှုပြည်ထောင်စုလွှတ်တော်ကိုမြန်မာအရက်ဖက်အဖွဲ့အစည်း20ကျော်ကတောင်းဆိုခဲ့ကြတာပါဒီကနေ့မှာတော့အရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေနေပြည်တော်ထိသွားရောက်ပြီးတော့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနောက်မျိုးသားလွှတ်တော်နိုင်ငံသားများ၏မူလအခွင့်အရေးနဲ့ဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာကော်မတီတို့နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်အမျိုးသားလွှတ်တော်ကော်မတီနဲ့ကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတဦးဖြစ်တဲ့မြမလူခွေလှူရှာသူညီမချင်းမြမရဲ့ဒါရိုက်တာဦးအောင်မြမင်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ကျွန်တော်တို့ဒီအရက်ဖက်လူမှုဖွဲ့စည်း24ဖွဲ့ပေါင်းပြီးတော့ကော်မရှင်ကလူလဲပြောင်းဖို့လူရဲမူလဲပြောင်းဖို့လူရဲဆိုတဲ့ကြေညာချက်ကိုမီဒီယာတစ်ဆင့်အများပြည်သူသိအောင်ထုတ်ပြန်ခဲ့ပါတယ်။အခုကြားလို့ရှင်တော့ကျွန်တော်တို့ကလွှတ်တော်မှာရှိတဲ့ကော်မတီတွေနဲ့တွေ့ပါတယ်။အဲတော့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနဲ့နောက်တစ်ခါအမျိုးသားလွှတ်တော်နိုင်ငံသားများ၏မူလအခွင့်အရေးဒီမိုကရေစီရေးနဲ့လူခွင့်ဆိုင်ရာကော်မတီနဲ့တွေ့ပါတယ်။အဓိကကတော့ကျွန်တော်တို့ဒီဥပဒေကိုကျွန်တော်ပြုပြင်ပြောင်းလဲဖို့အတွက်ကလွှတ်တော်ရဲ့အခန်းကဏ္ဍအရေးကြီးပါတယ်။ဥပဒေတစ်ခုကိုပြင်မယ်ပြောင်းမယ်ဖြစ်မယ်ဆိုရင်လွှတ်တော်မှာတင်ပြဆွေးနွေးရရှိမယ်။ပြည်သူလူထုကတစ်ဖက်ကဒီဥပဒေရဲ့အားနည်းချက်သိုံနေမကဘူး။လွှတ်တော်မှာဒီဥပဒေနဲ့ပတ်သက်ပြီးဆွေးနွေးရချိန်မှာကျွန်တော်တို့အရက်ဖက်လူမှုဖွဲ့စည်းတွေလိုလားတဲ့ထောက်ပြတဲ့ချက်တွေကော်မရှင်ကိုပုံမှန်အောက်ကောင်လှုပ်ဆောင်မှုတွေအကြံပေးတဲ့ချက်တွေကိုလွှတ်တော်ကိုယ်စားလှယ်များကကြိုတင်သိထားမယ်ဆိုရင်ဒီဥပဒေကလွှတ်တော်မှာပြဋ္ဌာန်းမှုအတွက်ဒါမှမဟုတ်ပြင်ဆင်မှုအတွက်လှုပ်ဆောင်တဲ့အခါမှာပုံမှန်အောက်ကောင်မယ်ကျွန်တော်တို့အတွက်ပုံမှန်ပြီးတော့ပြောင်းလဲနိုင်တဲ့လမ်းကြောင်းသွားနိုင်မှာဖြစ်တဲ့အတွက်အခုရက်ကြိုတင်ပြီးတော့ကော်မတီနဲ့တွေ့ရဖြစ်ပါတယ်ခင်ဗျာ
လက်ရှိလူခွင့်ရေးကော်မရှင်ရဲ့ဥပဒေကိုပြင်ဆင်နိုင်မှုကော်မရှင်ကိုယ်တိုင်ကလည်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတိုင်ပင်ညှိနှိုင်းမှုတွေရှိနေပါတယ်အမျိုးသားလူခွင့်ရေးကော်မရှင်ရဲ့လှုပ်ထုံးလုံခြုံရေးတွေပြုပြင်ပြောင်းလဲဖို့ဘာကြောင့်အကြံပြုကြရပါသလဲဆိုတာကိုတော့လွှတ်တော်တွေ့ဆုံပွဲတွေမှာဥဆောင်ဆွေးနွေးခဲ့သူတဦးဖြစ်တဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီယုံလုံဆောင်ရေးတာဝန်ခံမတ်တင်စာရှွန်းလက်ကြီးကအခုလိုပြောပါတယ
်ဒီဥပဒေပြင်ဆင်ဖို့အတွက်ဇယားပေါ့နော်ဒီဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးပြင်ဆင်တော့အဖြစ်တော့ကြောင့်ဒီရက်ဖက်ဖွဲ့စည်းရဲ့ဒီနိုင်ငံတကာစံချိန်စံနှုန်းနဲ့အညီပြင်ဆင်ဖို့ကျွန်တော်တိုက်တွန်းချက်ဆိုတာမျိုးလက်ထဲအရောက်ကိုပေးဖို့နိုင်ခဲ့တယ်လို့ပြောလို့ရတာပေါ့နော်ဒါအပြင်သူတို့ဘက်ကသဘောထားပိုင်းမျိုးလည်းကျွန်တော်တို့အချင်းချင်းအပြန်လည်ဖလှယ်တဲ့အခါမှာတော်တော်လေးကိုမြန်မြန်ဆိုင်ဆိုင်နဲ့စိတ်ဝင်စားမှုအပြည့်ရှိတာကိုတွေ့ရတယ်ဒီချက်ကိုကောင်းမွန်တဲ့ကော်မရှင်ဖြစ်လာဖို့ကကျွန်တော်တို့အားလုံးမှာတာဝန်ရှိရဲ့ရက်ဆက်ဖွဲ့စည်းတယ်မဟုတ်ပေနဲ့ဒီလူတွေအားလုံးမှာလည်းတာဝန်ရှိတဲ့ကြောင့်မို့ဒီအဓိကအဖြစ်ဆိုရင်တော့ပွင့်လင်းမြင်သာမှုရှိတယ်တရားတာဝန်ယူမှုတာဝန်ခံမှုနဲ့လူခွင့်ကိုအခြေခံပြီးတော့ဒီနေ့နဲ့ကာကာယုံကြည်တဲ့ကော်မရှင်အဖွဲ့ဝင်တွေပေါ်လာဖို့အတွက်ကတော့ဒီတော်တော်ကိုယ်စားလှယ်တွေမှာလက်ရှိသူတို့လက်ထက်ကိုသူတို့ကဥပဒေပြင်ဆင်ခွင့်ရှိတဲ့အခွင့်အာဏာရှိတဲ့ကြောင့်မို့သူတို့ကတော့တိုက်တွန်းဖို့လိုအပ်ပါတယ်လို့ပြောချင်ပါတယ်
အခုလက်ရှိမှာလည်းလွှတ်တော်တွေမှာမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်နိုင်မှုလွှတ်တော်ကော်မတီဒီဘက်ကလည်းလှုပ်ရှားဆောင်ရွက်နေခြင်းဖြစ်ပါတယ်။ဒါကြောင့်မို့လို့အခုလိုမျိုးအရက်ဖက်အဖွဲ့အစည်းတွေရဲ့အကြံပြုတိုက်တွန်းချက်တွေကပို့ပြီးတော့မှအထောက်အကူဖြစ်လာစေဖို့အရက်ဖက်အဖွဲ့အစည်းတွေကမျှော်လင့်ပါတယ်။မြန်မာလူခွင့်ရေးလှုပ်ရှားသူဦးအောင်မြင့်မင်းက
လက်ရှိမှာလူခွင့်ရေးကော်မရှင်ကိုယ်တိုင်ကလည်းသူရဲ့ဥပဒေကိုပြုပြင်ပြောင်းလဲဖို့အတွက်ဒီတရားလွှတ်တော်ချုပ်ရုံးကိုတင်ထားတယ်။တရားလွှတ်တော်ချုပ်ကပြန်လာပြီးလို့ရှိရင်လည်းသူတို့ဖြတ်တန်းအမှာဒီပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့ပြည်ထောင်စုလွတ်တော်ပဲဖြစ်ပါလိမ့်မယ်။အဲဒီတော့လွတ်တော်ကိုယ်စားလှယ်တွေကအရက်ပက်လူမှုအဖွဲ့အစည်းတွေရဲ့အတန်းကျွန်တော်တို့ရဲ့ဆန္ဒကိုသိထားမယ်ဆိုရင်ဒီအားနဲ့ပတ်သက်လို့ဆွေးနွေးတဲ့ချိန်မှာပုံမအားကောင်းတဲ့ဒီလူခွင့်ကော်မရှင်ဥပဒေနဲ့လူခွင့်ကော်မရှင်တစ်ကိုဖြစ်နိုင်မှုအတွက်စတင်တွေ့ဆုံတာဖြစ်ပါတယ်ခင်ဗျာ။ပြည်သူလူထုကြားထဲကော်မရှင်ကိုအားကောင်းအောင်ဘယ်လိုလှုပ်ဆောင်လဲဆိုတဲ့လှုံ့ဆော်မှုကျွန်တော်ဆက်လက်ပြီးတော့လှုပ်ဆောင်သွားပါမယ်။ပြည်ပြင်ပြောင်းလဲဖို့အတွက်ပို့ပြီးတော့အားတုံခွန်ဆိုင်လှုပ်စင်တဲ့လွှတ်တော်ကိုယ်စားလှယ်တဦးချင်းကိုလည်းကျွန်တော်ဆက်လက်တွေ့ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ
်။မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုကော်မရှင်ဥပဒေနဲ့အညီပြီးခဲ့တဲ့2014စက်တင်ဘာတုန်းကနိုင်ငံတော်သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတာဖြစ်ပြီးလာမယ့်စက်တင်ဘာလမှာတော့9နှစ်သက်တမ်းကုန်ဆုံးတော့မှာဖြစ်ပါတယ်။ကော်မရှင်အဖွဲ့ရဲ့ရွေးချယ်ခြင်းဘုတ်အဖွဲ့မှာတော့ပြည်ထောင်စုတရားသူကြီးချုပ်ပြည်ထောင်စုလွှတ်တော်ပြည်ထရေးဝန်ကြီးလူကယ်ပြန်ဝန်ကြီးနဲ့ပြည်ထောင်စုရှေ့နေချုပ်နဲ့တရားလွှတ်တော်ရှေ့နေများကောင်စီအပါအဝင်ရွေးချယ်ရေးဘုတ်အဖွဲ့ဝင်တွေကစီးစစ်ရွေးချယ်ကြတာဖြစ်ပါတယ်ရှင်။